မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ17ရက်ပုဒ်ဟူနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကိုလိုင်းဒိုမီတာ 16.25 တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနောင်လောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လူပါဒီညနေနားဆင်မဲ့သတင်းတွေမှာတော့နေတိုးမာမိတ်ဖွဲ့ရဲ့နှစ်ပတ်လည်ထည်သီးဆွေးနွေးပွဲအစမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမာမိတ်ဖွဲ့ဝင်ဂျာမနီပေါ်လူသိရှင်ကြားအပြင်းထန်ဝေဖန်လိုက်ပါတယ်။ရိုက်တာသတင်းတောင်နေရာကိုတရားစွဲဖို့တရားရုံးကဆုံးဖြတ်လိုက်တဲ့ပေါ်အလွန်မင်းစိုးရိမ်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးထူးခြားစရာတွေကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီကနေ့စပြီးတော့ကျင်းပတဲ့23ရာစုပင်လုံးတတရအကြိမ်ညီလာခံမှာဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံအချက်ဖြစ်တဲ့ပြည်ထောင်စုကခွဲမထွက်ရေးမူကိုပိုင်ပြတ်တန့်ခွင့်မူရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။
အချိန်ထဲမှာနိုင်ငံသူနိုင်ငံသားများအတွက်လုံခြုံဆုံးအကောင်းဆုံးဖြစ်တဲ့ငြိမ်းချမ်းသာရတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတို့ဥတည်ဖို့လို့ဖို့လိုရဲဆိုတာအားလုံးကနေပြီးတော့နှလုံးသွင်းထားစီပါလေ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြောသွားတာပါ။အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါ။ဒါပြင်အမေရိကန်အစိုးရကနေရာပြန်ပို့မဲ့မြန်မာနိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးမြန်မာဖက်ကပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်ဆရာမြန်မာသံအမတ်ဦးအောင်လင်းကိုမေးမြန်းတင်ပြချက်နဲ့ကမ္ဘာပေါင်းအတူဥက္ကဋ္ဌကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့စီးပွားရေးလှူဒါန်းဝိုင်းကြသဟာသာသာဖြစ်ရေးစတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်ဆက်လက်ကူညီပေးသွားမယ်ဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။မြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO ရဲ့ဘယ်ဂျင်းနိုင်ငံဘရက်ဆယ်မြို့ကနှစ်ပတ်လည်ထည်သီးဆွေးနွေးပွဲအစမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမဟာမိတ်ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံပေါ်လူသိရှင်ကြားအပြင်းထန်ဝေဖန်လိုက်ပါတယ်။ဘော်တစ်ပင်လယ်ကိုဖြတ်ပြီးတံငွေပိုက်လိုင်းသွတ်တမ်းမဲ့အစီအစဉ်ကိုလက်ခံသဘောတူခဲ့တဲ့အတွက်ဂျာမနီနိုင်ငံကရုရှားရဲ့အချက်ခံခံရတယ်ဆိုပြီးဝေဖန်လိုက်တာပါ။ NATO တွင်းရင်းမှူးချုပ်ယန်စတိုတန်ဘတ်နဲ့ဒီနေ့မနေ့စာချိန်မှာပဲရုရှားစွမ်းအင်ကုမ္ပဏီ Gazprom ကဂျာမနီရေပိုင်နက်ကိုဖြတ်ပြီးတံငွေပိုက်လိုင်းဖောက်လုပ်မဲ့အစီအစဉ်ကိုလက်ခံခဲ့တဲ့ပေါ်သမ္မတထရန့်ဝေဖန်လိုက်တာလည်းဖြစ်ပါတယ်။ဂျာမနီနိုင်ငံကရုရှားကိုနှစ်စဉ်ဒေါ်လာတန်ပေါင်းထောင်ချီပေးနေရပြီးကိုသတိထားမဲ့တိုင်းပြည်တစ်ခုကနေစွန့်ရင်ဝယ်ယူနေရတယ်ဆိုပြီးနေတိုးဖွဲ့ရဲ့ရည်တည်ချက်အပေါ်မှာလည်းသမ္မတထရန့်ကမေးခွန်းထုတ်ခဲ့တာပါ။ဂျာမနီနိုင်ငံကတိုင်းပြည်ကကြောင်မီသွေးစက်ရုံတွေနျူကလ িয়ার စွမ်းအင်တွေကိုစွန့်ပယ်ပြီးရုရှားစီကရေနံနဲ့တန်းငွေတွေကိုအလွန်ကျွံဝယ်ယူနေတယ်လို့လည်းသမ္မတထရန့်ကပြောခဲ့ပါတယ်။နောက်ပိုင်းမှာရောက်လာတဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ရုရှားထိန်းချုပ်ခဲ့မှုရဲ့တစ်ချိန်လုံးကရှစ်ဂျာမနီမှာခလိဘွားကနေခဲ့မှုရဲ့အတွက်အခြေအနေကိုသူ့အနေနဲ့ကောင်းကောင်းသိတဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအခုနောက်ဆုံးရုရှားနဲ့စွမ်းအင်ကိစ္စသဘောတူညီခဲ့တာဟာ21ရာစုခေတ်ဂျာမနီနိုင်ငံကိုရုရှားကထိန်းချုပ်ရမရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါ်လာ70ဘီလီယံကုန်ကျမဲ့ကမ်းလွန်တန်းငွေပိုင်လိုင်းစီစဉ်ကိုထောက်ခံသူတွေကတော့ဥရောပရဲ့စွမ်းအင်ပူလုံရင်းနဲ့ကာဗွန်အခြေခံလောင်စာသုံးစွဲမှုတွေကိုရှော့ချရမှာအထောက်အကူဖြစ်စေလိမ့်မယ်လို့ယုံကြည်ထားကြတာပါ။ဒုတိယကဘာစစ်နောက်ပိုင်းစစ်ပဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာအရေးပါတဲ့နေတိုးမာမိတ်ဖွဲ့ရဲ့ကာဝေးစီစဉ်တွေမှာကျန်ဖို့ဝင်နေရန်ပုံငွေတွေပုံမှုထက်ဝင်ကြဖို့လဲသမ္မတထရန့်ကတောင်းဆိုခဲ့ပါတယ်။အမေရိကန်ကအမြောင်များထည့်နေရပေမဲ့ကျန်ဖို့ဝင်တွေကတော့ပေးသင့်တယ်လို့မပေးဘူးဆိုမပေးတာတွေကစနစ်နဲ့ချီရှိနေပြီစက်စုနှစ်နဲ့ချီရှိနေတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုဝေဖန်ခဲ့ပါတယ်။
သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့တရုတ်သွင်းကုန်ခွန်တွေပေါ်နောက်ထပ်အမေရိကန်ဒေါ်လာ200ဘီလီယံဘူးအခွန်တိုးကောက်ဖို့အဆိုပြုလိုက်ပါတယ်။ဒါကြောင့်ကမ္ဘာစီးပွားရေးအကြီးဆုံးဒီနှစ်နိုင်ငံနှစ်ခုကြားကုန်သွယ်စစ်ပွဲပိုပြင်းထန်လာဖို့ရှိနေချိန်မှာအမေရိကန်ကုန်သွယ်ဝန်ကြီးရောဘတ်လိုက်တီဇာကဒီကုန်သွယ်ခွန်တိုးကောက်ဖို့ပြင်ထားတဲ့တရုတ်သွင်းကုန်စီးရင်အများကြီးကိုမနေ့နှောင်းပိုင်းကထုတ်ပြန်လိုက်ပါတယ်။ဒီအခွန်တိုးကောက်ဖို့ပြင်ထားတဲ့သွင်းကုန်စီးရင်ထဲမှာလက်ကင်အိတ်တွေနဲ့ခီးဆောင်တတာတွေနောက်ကားတာယာဓာတုပစ္စည်းတွေနဲ့ငားနဲ့ရေထွက်ပစ္စည်းတွေအထီတောင်ပါဝင်နေပါတယ်။အခုလိုအဆိုပြတာကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲတရုတ်ရဲ့ကုန်သွယ်ရေးမမျှမတလုပ်နေတာနဲ့ညာနာမှုပိုင်ခွင့်ခိုးယူချုပ်ဖောက်နေတာအတွက်ဆိုပြီးတရုတ်သွင်းကုန်ပစ္စည်း800ကျော်အပေါ်အမေရိကန်ဒေါ်လာ34ဘီလီယံဘူးရှိတဲ့သွင်းကုန်ခွန်25ရာခိုင်နှုန်းအထိတိုးချပြီးမှထပ်ဖြစ်လာတာပါ။အခုလိုအမေရိကန်ဘက်ကအရင်သွင်းကုန်ခွန်တိုးချခဲ့မှုပေါ်တရုတ်ဘက်ကလည်းညီမျှတဲ့သွင်းကုန်ခွန်တွေအမေရိကန်သွင်းကုန်တွေပေါ်ချက်ချင်းလက်တပြန်ချမှတ်ခဲ့ပါတယ်။အခုလိုတရုတ်ဘက်ကလက်တုံပြန်ခဲ့မှုပေါ်အမေရိကန်ကုန်သည်ဝန်ကြီးလိုက်ဒီဇာကလည်းတရုတ်အနေနဲ့အမေရိကန်ရဲ့တရားဝင်စိုးရိမ်မှုတွေကိုမဖြေရှင်းပေးဘဲအမေရိကန်သွင်းကုန်တွေပေါ်စလက်စားခြေလာတာသာဖြစ်တဲ့အခုလိုပြန်လုတာအတွက်အကြောင်းပြစရာမရှိဘူးလို့ညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကလည်းအခုတစ်ခါအမေရိကန်ဘက်ကသွင်းကုန်ခွန်ထပ်တိုးဖို့လှုပ်လာတဲ့ပေါ်အော်တုံလှုပ်သွားမိတယ်တရုတ်ကျူးစီးပွားကာကွယ်ရေးအတွက်ဆက်လက်တုံပြန်ရအောင်မယ်လို့တရုတ်ကုန်သွယ်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျ
အ မေဂန်တရားရုံးချုပ်တရားသူရည်သေးဖြစ်သမ္မတကဆွေးပြူထားတဲ့ဘရက်ကာဗာနော့ကိုစက်တင်ဘာလနှောင်းပိုင်းလောက်အတည်ပြုခံနိုင်တဲ့အလားအလာရှိတဲ့အကြောင်းထက်လက်တော်လူများစုခေါင်းဆောင်မစ်မကွန်နဲကပြောလိုက်ပါတယ်ဆွေးပြူတင်သွင်းခံထားတဲ့ကာဗာနော့ကတော့လွတ်တော်မှာကြားနာမြင်မြင်ခံရဖို့ရှိနေကြမှာပဲထောက်ခံမှုရရှိရေးမကွန်နဲပါဝင်ထက်လက်တော်မတ်တော်များနဲ့မနေ့တုန်းကတွေ့ဆုံခဲ့တာပါတရားရုံးချုပ်တရားသူရည်သေးဖြစ်လွတ်တော်ကအတည်ပြုရေးမှာတော့နိုင်ငံတော်ဝန်တရေသားဖြစ်ချခွင့်1983ခုနှစ်တရားရုံးချုပ်ရဲ့တမိုင်းဝင်စီရင်ချက်ကိုထောက်ခံသူထက်လက်တော်အမတ်နှစ်ယောက်ရဲ့သဘောထားအပေါ်မှာလည်းမူတည်နေပါတယ်ဒီထက်ကတူဦးဖြစ်တဲ့မင်းပြင်းတွေက Republican ကိုယ်စားလှယ် Susan Collins ကတော့အခြေခံဥပဒေပြဋ္ဌာန်းချက်နဲ့ညီရရှိထားတဲ့အခွင့်အရေးပေါ်အမေရိကန်ပြည်သူအများအပြားအားထားနေကြတယ်လို့တရားရုံးချုပ်ရဲ့စီရင်ထုံးကိုစန့်ကျင်တဲ့သဘောထားရှိသူဘယ်တရားသူညီမျိုးမဆိုသူ့အနေနဲ့ထောက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါဆိုပြုခံထားတဲ့ကာဗာနော့အဆိုရင်လဲဒီစီရင်ထုံးကိုထောက်ခံမှုပြတ်တာမတွေ့ရတဲ့အတွက်ဒီကိစ္စကိုသူ့အနေနဲ့ဆွေးနွေးလို့ရောင်းလဲပြောဆိုထားပါတယ်ဒေါက်တာမှာ Republican Party ကလူများစုဖြစ်ထိတ်ချုပ်ထားတဲ့ဆိုရင်လဲတမဲသာအသာစီးရထားတဲ့အတွက်ပါတီကိုယ်စားလှယ်အလုံးရဲ့ထောက်ခံမှုရမှာသာအတည်ပြုနိုင်မယ့်အလားအလာတွေရှိပါတယ်ဒါပေမဲ့လဲ2016သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်အနိုင်ရထားတဲ့သမ္မတရွေးကြော် Conservative Party ပြည်နယ်တွေကိုကိုစားပြုနေတဲ့အလဲအလဲသဘောထားရှိသူဒီမိုကရက်တွေအနေနဲ့ရွေးကောက်ပွဲမှာပြန်အနိုင်ရဖို့ထောက်ခံခဲ့မယ်ဆိုရင်တော့ Republican တွေကကောက်ွက်မဲ့သူရှိမယ်ဆိုရင်တော့မှာပဲအတည်ပြုနိုင်မယ့်အလားအလာတွေလည်းရှိနေကြပါတယ
်အမေရိကန်နိုင်ငံအတွင်းကိုတရားမဝင်ဝင်ရောက်လာသူတွေတဲ့လူမမဲ့ကလေးငယ်တွေကိုမိဘတွေနဲ့ခွဲထားကြတာကိုဒီအင်ကာနေနောက်ဆုံးထားပြီးမိသားစုတွေနဲ့ပြန်လည်တွေ့ဆုံစေဖို့တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်သမ္မတထရန့်အစိုးရဘက်ကလိုက်နာဖို့ပြက်ကွက်ခဲ့ပါတယ်အင်ကာနေနောက်ပိုင်းအထိအသက်5နှစ်နဲ့5နှစ်ယောက်ကလေးငယ်85ဦးထဲက50ထဲမပိုးတဲ့ရေတွက်ကသာမိဘတွေစီကိုအမေရိကန်အစိုးရဘက်ကပြန်လည်လွှဲပြောင်းပေးနိုင်ခဲ့ပါသေးတယ်အမေရိကန်ဆိုရဘက်ကတော့တချို့မိဘတွေကိုနေရပြန်ပို့လိုက်ပြီးဖြစ်တယ်လို့တချို့ကလည်းဖန်စီထိန်းသိမ်းထားတာကနေပြန်လွတ်ပေးပြီးဖြစ်တာကြောင့်ကလေးငယ်တွေကိုမိဘအစ်စ်မှန်တွေစီပြန်ပို့ပေးနိုင်ဖို့တာဝန်ရှိသူတွေအနေနဲ့အချင်းယူစီစစ်ဖို့လိုမယ်လို့အစိုးရရှင်းနေတွေကကာကွယ်ပြောဆိုနေပါတယ်။ကွာတီမာလာနိုင်ငံကိုပြန်ပို့ခံရတဲ့မျိုးသမီးတူကတော့သူ့ကလေးနဲ့ခွဲထားတာနှစ်လရှိပြီမို့ကလေးကိုအမြဲဆုံးပြန်ပို့ပေးဖို့နဲ့ဒီလိုရဟာအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားတဲ့မိခင်တွေကိုအပြစ်ပေးရရောက်ပြီးနေပါပြီလို့ပြောခဲ့ပါတယ်။သမ္မတထရမ်ကတော့သူ့ရဲ့လုပ်ရဟာအမေရိကန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုတားဆီးဖို့သာဖြစ်တယ်လို့အင်ကာနေကကာကွယ်ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံကိုတရားမဝင်ဝင်ရောက်လာသူအများစုဟာအမေရိကထက်အလဲပိုင်းကဖြစ်ပြီးဆင်းရဲမွဲတေမှုအလုတ်ကန်ရှားပါမှုအကြမ်းဖက်မှုတို့ကနေလွတ်မြောက်ဖို့အမေရိကန်နိုင်ငံကိုမက္ဆီကိုနယ်စပ်ကတဆင့်ဖျက်ချော်ဝင်ရောက်လာကြတာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကပြစ်ခတ်တွေနဲ့ပတ်သက်လို့သတင်းယူရင်ဖတ်စီခံခဲ့ရတဲ့ Reuters သတင်းဌာနကမြန်မာသတင်းသမားဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတရားစွဲဆိုဖို့တရားရုံးကဆုံးဖြတ်လိုက်တဲ့ပေါ်အလွန်မင်းစိုးရင်လည်းကြောင်းကုလသမဂ္ဂလူ့ခွင့်ရေးထူးခုစရီကပြောဆိုလိုက်ကြပါတယ်။ဆွဆဲချက်တွေအလုံးယူသိမ့်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခုစရီရန်ဟီလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အကာအကွယ်ပေးရင်းနဲ့မြင့်တင်ရေးဆိုင်ရာကုလသမဂ္ဂထူးခုစရီဒေးဗစ်ကေရိုကဒီနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြတာပါ။ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတော့အမြန်ဆုံးထောင်ဒဏ်14နှစ်ထိကြားခံရနိုင်တဲ့1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်ချက်အုပ်တွေနဲ့ရေးယူဖို့ရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးကတင်းလာနေမှာပဲဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ဖန်စီကန်သတင်းတော့တရားပြင်ပနဲ့ဆက်တော်ခွင့်မရကြတယ်လို့ကျမ်းမာရေးအတွက်စေကူသားခွင့်မရတာအရေးဖြစ်တာပါဝင်စိုးရတဲ့ခြေနေနဲ့ရင်ဆိုင်ရတဲ့အပေါ်မှာလည်းစိတ်ပြက်မိတဲ့အကြောင်းကုလသမဂ္ဂထုတ်ပြန်စရေတွေကကြေညာချက်မှာပြောဆိုထားတာပါ။သတင်းမီဒီယာလွတ်လပ်ခွင့်နဲ့အများပြည်သူသတင်းတွေသိရှိခွင့်ရရှိရေးပေါ်မြန်မာအာဏာပိုင်တွေအနေနဲ့လေးစားလိုက်နာဖို့မီဒီယာလုပ်ငန်းတွေဘေးရန်တွေကင်းကင်းလုံးနေအောင်သတင်းသမားတွေကိုကာကွယ်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။သတင်းသမားတွေပါဝင်တက်ကြွလှုပ်ရှားသူတွေအေးအေးယူခံရလေးရှိရတဲ့မြန်မာနိုင်ငံလျှို့ဝှက်ချက်အုပ်ဘီကိုလည်းပြန်လည်တုံးတက်ပြီးနိုင်ငံတကာဥပဒေတွေအရတာဝန်ရှိတဲ့အတိုင်းပြင်ဆင်ဖို့လည်းတိုက်တွန်းခဲ့ကြတာပါ။ Reuters သတင်းတောက်တွေပေါ်တရားစွဲဆိုဖို့တရားရုံးဆုံးဖြတ်ချက်ပေါ်မှာတော့ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီတို့ကလည်းအစိုးရမှဝေဖန်ထားတယ်လို့သတင်းသမားတွေကိုပြန်လွှတ်ပေးဖို့လဲတောင်းဆိုထားကြပါတယ်
ထိုင်းနိုင်ငံရောက်မြန်မာလူထုတွေပေါ်သူတို့တိုင်ကြားဆက်ဆွဲခဲ့တဲ့ကုမ္ပဏီကအသေးဖြတ်မှုနဲ့ပြန်တရားစွဲခဲ့တာကိုဘန်ကောက်မြို့တရားခုံရုံးတစ်ခုကအပြစ်မရှိကြောင်းဆုံးဖြတ်ပေးလိုက်ပါတယ်။အခုလိုခုံရုံးကဆုံးဖြတ်ပေးလိုက်တာကထိုင်းရောက်မြန်မာရွှေပြောင်းလူထုတွေအခွင့်အရေးအတွက်ရှာရှာပါပါထူးခြားတဲ့တရားရေးဆိုင်ရာအောင်မြင်မှုကြီးပါ။ဒီထိုင်းခုံရုံးတရားသူကြီးတူကမြန်မာလူထုတွေအနေနဲ့မတရားလုခံရမှုတွေအတွက်ထိုင်းလူခွင့်ရေးကော်မရှင်ကိုတိုင်ကြားခဲ့တာမှာမှားယွင်းဆက်ဆွဲတာမပါဘူး။ရေရိုးသားသားတိုင်ကြားခဲ့တာဒါဖြစ်တယ်။သူတို့မှာအပြစ်မရှိပါဘူးလို့ဒီနေ့ကြေညာလိုက်ပါတယ်။ထိုင်းရောက်မြန်မာလူထုမှ14ဦးအနေနဲ့သူတို့လုပ်ခဲ့တဲ့ထိုင်းကြံမှုရှင်လုပ်ငန်းထဲမှာမတရားအလုပ်ခိုင်းစေခံခဲ့ရတယ်လို့2016ခုနှစ်တုန်းကထိုင်းမျိုးသားလူခွင့်ကော်မရှင်ကိုတိုင်ကြားခဲ့ပြီးပြီးခဲ့တဲ့အောက်တိုဘာလတုန်းကဒီထမကာဆက်ကြံမှုလုပ်ငန်းကုမ္ပဏီကအသေးဖြတ်မှုနဲ့ပြန်တရားစွဲခဲ့တာပါဒီမြန်မာလူထုတွေရဲ့တိုင်ကြားဆက်ဆွဲမှုတွေထဲမှာမတရားဖိအားပေးအချိန်ပိုခိုင်းစေတာတွေအ ਨੇ စုံလုခထက်ရှော့ပေးတာတွေသူတို့နိုင်ငံကူလက်မှတ်တွေကိုသိမ်းဆီးထားတာတွေနဲ့လွတ်လွတ်လပ်လပ်သွားလာခွင့်မရတာတွေပါဝင်ပါတယ်။အခုလိုလူသမားအခွင့်အရေးတောင်းဆိုတာကိုလုံခြုံရေးဘက်ကပြန်တရားစွဲခဲ့တဲ့အပေါ်ထိုင်းလူသမားအခွင့်အရေးလှုပ်ရှားသူတွေနဲ့ရှေ့နေတွေဘက်ကလည်းမြန်မာလူသမားတွေအခွင့်အရေးအတွက်ကာကွယ်ပေးဖို့ဝိုင်းဝန်းလှုပ်ရှားမှုတွေတိုးလှုပ်ပေးခဲ့ကြပါတယ်။အခုလိုခုံရုံဆုံးဖြတ်ချက်ပေါ်မြန်မာလူသမားတွေဘက်ကရှေ့နေလိုက်ပေးခဲ့တဲ့ထိုင်းရှေ့နေနှခေါင်းချမ်ပူဆက်ကတကယ်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်တဲ့မြန်မာလူသမားတွေအနေနဲ့အလို့ရှင်တွေကမတရားလုပ်နေတာတွေကိုထုတ်ပြောဖို့ကြောက်နေစရာမလိုတော့ဘူးလို့ပြောခဲ့ပါတယ်ခင်ဗျ။
ထိုင်းနိုင်ငံကလိုင်ကူရဲမှာပြိမိနေခဲ့ရတာကပြန်လည်လွတ်မြောက်လာတဲ့လူငယ်ဘလုံးအသင်းဝင်တွေကကိုလေးကြီးရောချနေပေမဲ့ရေဝီကချမ်းမရေးချင်းနေကောင်းမွန်နေတဲ့အကြောင်းအစိုးရတောင်းရင်ရှိသူတယောက်ကပြောလိုက်ပါတယ်။ဆက်ရှိရကြပြိမိနေချိန်မှာဘလုံးအသင်းဝင်လူငယ်၁၂ယောက်နဲ့နီးပြားတို့ကကိုလေးကစိတ်ကြလာတဲ့ရေကိုတောက်ခဲ့ကြပြီးဂရုတစိုက်နေထိုင်စားတောက်ခဲ့ကြတဲ့အကြောင်းလဲထိုင်းချမ်းမရေးအရာရှိထုံချမ်းလော်ဝီခိုင်ရတနာဖုံကချင်းရိုင်ခဲစေယုံကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့တာပါ။
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းမှာစစ်သွေးကြွားလိုတနေရရှိထားသူတွေကအစိုးရစာအုပ်တစ်ခုကိုတိုက်ခိုက်ခဲ့ရမှာအနည်းဆုံးလူ10ဦးသေဆုံးခဲ့ရပါတယ်။အာဖဂန်ရှေ့ပိုင်းနာဂဟာပြည်နယ်မြို့တော်ဂျလာလာဘတ်ကပညာရေးဆိုင်ရာစာအုပ်တက်ကိုအခုလိုတိုက်ခိုက်ခဲ့ရမှာနောက်ထပ်လူ10ဦးလည်းဒဏ်ရာရခဲ့တယ်လို့အာဖဂန်အစိုးရအရာရှိတွေကဆိုပါတယ်။အာဖဂန်လူကြိုးရေးတပ်ဖွဲ့တွေအနေနဲ့ဒီတိုက်ခိုက်သမားတွေပေါ်အသာစီးရအောင်အကြာကြီးပြန်တိုက်ခဲ့ရပါတယ်ခင်ဗျာ
။ပုဒ်ထုံးနဲ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။ဒီကနေ့စတင်ကျင်းပတဲ့23ရာစုပင်လုံးတတိယအကြိမ်ညီလာခံမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားတွေကြားညှိနှိုင်းမရဖြစ်နေတဲ့ခွဲမထွက်ရေးမူနဲ့ပတ်သက်လို့သက်ဆိုင်ရာခေါင်းဆောင်တွေကသူတို့ရဲ့ရည်တည်ချက်တွေကိုအဖွင့်အမင်းခွန်းနဲ့မှပြောခဲ့ကြပါတယ်။ Federal ပြည်ထောင်စုအတွက်အခြေခံအချက်ဖြစ်တဲ့ပြည်ထောင်စုကခွဲမထွက်ရေးမူကိုယ်ပိုင်ပြဋ္ဌာန်းခွင့်မူတွေကိုကြေလည်အောင်ညှိနှိုင်းဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောခဲ့ပေမဲ့တပ်မတော်ကကွယ်ရေးဦးစီးချုပ်ကတော့ငင်းကြဲရေးဖိတ်ခေါ်ချက်တမှာခွဲထွက်ရေးကိစ္စမပြောဖို့ပါပီးသားဖြစ်တယ်လို့ခပ်ပြပြပြောသွားပါတယ်။နေပြည်တော်မှာဖြစ်လို့တဲ့ငင်းကြဲရေးညီလာခံမှာတက်ရောက်တင်ယူနေတဲ့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီနေ့ကြော်ကြာရန်နာနေခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံတတိယအစည်းအဝေးကိုမြန်မာ Convention Center MICC 2မှာဒီကနေ့မနေ့ကစတင်ကျင်းပခဲ့တာပါညီလာခံအဖွဲ့မိန်ခွန်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောကြားရာမှာလက်ရှိညီလာခံမှာထည့်သွင်းမဆွေးနွေးဖြစ်တဲ့ Federal အခြေခံမူကိစ္စတွေကိုအခုလိုပြောကြားခဲ့ပါတယ်ဒါ
ကြောင
့်
Federal ကိုအကောင့်ဖက်ပေါ်ရမှာအဓိကကျတဲ့အခြေခံသဘောတရားတွေဖြစ်တဲ့ပြည်ထောင်စုမှာခွဲမထွက်ရေးမူကိုပိုင်းပြဋ္ဌာန်းခွင့်ညီညာနဲ့ပတ်သက်တဲ့အမြင်တွေပြည်ဖို့ကအင်မတန်အရေးကြီးတယ်လို့အင်မတန်ညံ့ညဲသိမ်မွေ့တဲ့ကိစ္စဖြစ်ပါတယ်။ဒီခုအစည်းအဝေးမှာဒီကိစ္စတွေဆွေးနွေးရေးအစီအစဉ်ထဲမှာမပါဝင်မဲ့ဒီကိစ္စတွေရဲ့ကြီးမားတဲ့အရေးပေါ်မှုကိုကျမတို့အားလုံးသိရှိနေကြမယ်ဆိုတာရုံမှတောင်းပြရရှိကြမှာပါဘူး။
ဆက်လက်ပြီးတော့လေ2020မတိုင်ခင်ကျင်းပမဲ့ညီလာခံတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံမှုတွေကိုအပြီးအပြတ်ချမှတ်မှာဖြစ်ကြောင်းထည့်သွင်းပြောကြားပါတယ်
။ဒီမှာတို့ဆိုရအနေနဲ့ပြည်ပင်လုံးညီလာခံအစည်းအဝေးတစ်ချိန်ကျင်းပပြီးပါပြီ။ညီလာခံမကျင်းပနိုင်သေးတဲ့ကာလတွေမှာလည်း NCA လက်မှတ်ရေးထိုးပြီးအဖွဲ့များအပြင်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းအလို့သဘောဆွေးနွေးပွဲတွေပုံမှန်လိုလိုပဲရှိနေခဲ့ပါတယ်။လက်ရှိ2016ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်လာမယ့်2019ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်2020ပြည့်နှစ်မတိုင်ခင်နောက်ထပ်ညီလာခံအလုံးပေါင်း3ကြိမ်ကျင်းပနိုင်ဖို့ဒီညီလာခံ3ကြိမ်ဟာအရေးကြီးညီလာခံစီဝေး3ကြိမ်ရောက်မှာအရေးကြီးလာတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာ အခြေအနေမူတွေအပြည့်အစုံမှပြင်နာဂတ်ဒီမိုကရေစီဆက်သွယ်ပြောင်းစုအတွက်အခြေခံအုတ်မြစ်တွေခိုင်ခိုင်မာမာတည်ဆောက်ပေးနိုင်ဖို့ညွှန်မှန်းထားပါတယ်
ကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့နှုတ်ဆက်အမှားစကားမှာအခုလိုထည့်သွင်းပြောဆိုပါတဲ့
ဘရော့ဆက်ဒူတီအော်ဘိုရာဆက်ရှိနေမှာဒီနေ့ချင်းမှာပြင်းမင်းသောဘရော့ဆက်တဲ့နဲ့ဒိုင်းတန်တဲ့ကအခွင့်အရေးအားလုံးကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖြစ်ပေါ်ခဲ့ပါဒီလိုဖြစ်ပေါ်တဲ့ဖြစ်ပေါ်ချက်တွေမှာနိုင်ငံတော်ကြီးဗုဒ္ဓဘာသာရေးသွင်းဖို့ကိုတင်းတင်းပြီးအင်းချတာယာယူကုန်းတို့တို့တဲ့တော့နိုင်ငံတော်တိဆောက်ရန်ဆိုတဲ့ဒီမှာကျနေငင်းငင်းသွက်ပေါ်ခဲ့တဲ့ဖြစ်တာပေါ်လာပါတယ်။တိုင်းတရနာကအတွက်ဒီဟာဒုစရုံရည်သွမောက်ကိုတက်ခါရတယ်။ကိုယ်ရည်ကိုမပြောပါနဲ့။ဒီတော့ကလာကြပူတာအဓိကကလာမယ်ဆိုပြီးတော့အချင်းချင်းရှင်းရှင်းပြီးသူတို့ကိုဒီလိုကဖြစ်ပါလား
။ဆက်လက်ပြီးငင်းချင်းလုပ်ငန်းစဉ်တွေကြံ့ကြာနေမယ်ဆိုရင်ဘေးပျောကားတွေဝင်ရောက်ဆွတ်ဖက်မှုတွေကျူးကန့်ချေလဲတာတွေရှိလာပြီးရရှိထားတဲ့ယုံကြည်မှုတွေခက်ခက်ခက်ခဲရယူထားတဲ့သဘောတူညီချက်တွေအားနည်းသွားနိုင်ကြောင်းပြောဆိုခဲ့သလို2020မှာငင်းချင်းလုပ်ငန်းစဉ်တွေပြီးပြက်စေလို့ကြောင်းလဲတိုက်တွန်းခဲ့ပါတယ
်။ဥဒရေနာနေနဲ့ပြုစုစုညီဖို့ကိုရေးစီငင်းချင်းပြည်သက်ခံနေဖို့ရလာကြတဲ့အချိန်သက်တိုက်ခံရတော့ကိုလိုအပ်ပါမယ်။ရလမထွက်ပြီးဆွေးနွေးမှုရန်သားပြည်တဲ့နောက်အခြေအနေကြောင်းလင်းမှုတွေမကြာခဏတွေ့ရတဲ့အတွက်ရန်သားထွက်တဲ့အချိန်ဆွေးနွေးမှုကျွန်တော်တန်ဆောင်ရခြင်းဖြစ်ပါတယ်။လောမစီတွေကိုလည်းဆက်စပ်လို့ပြဆက်စပ်ရဆောင်ရွက်သွားပြီး2020ပြည့်နှစ်မှာအထက်မှပြုလုပ်မဲ့ဒုတိယကြိမ်ပြည်တော်စုညီညွတ်ရေးညီလာခံဆွေးနွေးမှာညီညွတ်ရေးလုပ်ငန်းစဉ်တွေပြည့်ကပ်စေရဆောင်ရွက်ပေးပါလို့အလေးနဲ့ထားတက်ကုန်ပြောကြားလိုပါတယ်။
ကရင်မျိုးသားစည်းရုံး KNU ဥက္ကဋ္ဌဘိုလ်ချုပ်ကြီးမူတူးစေဖို့ကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပါအချက်တွေကိုအကောင်အထည်ဖော်ဖို့စာချုပ်ပါရည်မှန်းချက်ဖြစ်တဲ့ရည်ရှိတည်တံ့တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ပင်လုံစိတ်ဓာတ်နဲ့အညီဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးတွေကိုအပြည့်အဝအာမခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိုထည့်သွင်းပြောကြားပါတဲ့နိုင်ငံရေးပါတီတွေကိုကိုစားပြုပြီးရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အင်းနုစိန်ကတော့လက်ရှိရခိုင်ပြည်နယ်အရေးအပေါ်အလေးထားထည့်သွင်းပြောကြားခဲ့ပါတယ်။ဒီညီလာခံကိုနိုင်ငံတော်သမ္မတအပါအဝင်အစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလေးလာသူတွေအပြင်နိုင်ငံတကာတန်တမာတွေလည်းပါဝင်တက်ရောက်ခဲ့ပါတယ်။ညီလာခံဖွင့်ပွဲကိုတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့လည်းပါဝင်တက်ရောက်ခဲ့ပါတယ
်။ဒေါ်ရရှင်များရှင်မြန်မာလူ့လက်ရည်အထွေကျူပန်းရင်ကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ချင်းပါဖို့ရှိနေချိန်မှာပဲဘုချုံဆန်းအထိမ့်မဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံနေရပါတယ်။အထူးသဖြင့်တိုင်းနာဒေသတွေမှာဘုချုံရုတ်တုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲ။ဂုံပြူသိတဲ့လူကိုဂုံပြူတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်သင့်ပါသလဲ။စူရာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာစူးနေကြရအောင်ပါရှင်။မျိုးသားကောင်းဆောင်အဖြစ်ဘိုးကျောင်းဆန်းအထိမ့်မဲ့တွေထားရှိတာဟာကန့်ကွက်တဲ့လုပ်ရလို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းသားတွေရဲ့ခံစားချက်တွေကိုလှစ်လူရှုရာရောက်နေပါသလား။စူရာတွေကိုတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေရှင
်။တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသားတချို့ကိုထာနေပြန်ပို့ရေးလုပ်ငန်းစဉ်မှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်နဲ့မြန်မာအစိုးရရဲ့အလုပ်သမားလှူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနတို့ကညွှန်ကြားရေးမှူးချုပ်ကနေဝန်ကြီးအဆင့်အထိအရာရှိကြီးတွေနောက်သူတို့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တန်းခတ်လိုက်ပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ယုံကနေဒီပုံကိုယ်တွေအတွက်အမေရိကန်ပြည်ထောင်စုအတွင်းယာယီနေထိုင်ခွင့် B1 နဲ့ B2 အမျိုးအစားပြည်ဝင်ခွင့်တွေကိုပြီးခဲ့တဲ့တနင်္လာနေ့ကဆက်လို့ထုတ်ဝေပေးတော့တာဖြစ်ပါတယ်။အမေရိကန်အစိုးရကဌာနေပြန်ပို့မဲ့မြန်မာနိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းလာမှသူကအခုလို့စပြောပါတယ်
။အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့တချင်ကမြန်မာနိုင်ငံသားတွေတဲ့ကနေပြီးတော့ပြစ်ဒဏ်ကြားခံတဲ့လူတွေကိုပြန်ပို့ဖို့အစီအစဉ်ထဲမှာကျွန်တော်တို့ကနေပြီးတော့သူတို့အဆိုရပါတော့ပူပေါင်းဆောင်ရွက်မှုမရှိဘူးလို့ပြောတဲ့ဟာကိုသူတို့ကနေပြီးတော့အရေးယူတာဖြစ်ပါတယ်ဒီမြန်မာနိုင်ငံသားတွေအရဆိုလို့ရှိရင်လည်းမြန်မာပြည်ကနေပြီးတော့သူတို့ကနေပြီးတော့မြန်မာပြည်မှာမနေချင်ပါဘူးလို့ပြောရတဲ့လူတွေကနေပြီးတော့ထွက်ခွာသွားတာဖြစ်ပါတယ်ထွက်ခွာသွားတဲ့လူတွေအနေနဲ့အမှန်ဆိုလို့ရှိရင်သူတို့ကနေပြီးတော့နိုင်ငံသားဖြစ်ကနေပြီးတော့လူလျောက်ပြစ်တယ်သွားပါတယ်ဒါပေမဲ့အခုနိုင်ငံတော်ရဲ့အစိုးရဆိုလို့ရှိရင်တချိန်တော့မြန်မာနိုင်ငံသားတွေဖြစ်ပြီးတော့ဘလို့အကြောင်းမျိုးမျိုးနဲ့ထွက်ခွာသွားပြီးဖြစ်စေသဘောထားကြီးစွာနဲ့သူတို့ကိုမြန်မာပြည်မှာမွေးတာမြန်မာပြည်မှာနေထိုင်ခဲ့တဲ့လူဖြစ်မယ်ဆိုလို့ရှိရင်လက်ခံပါမယ်လို့ပြောပြီးတော့တုံ့နေတဲ့အစီအစဉ်ဖြစ်ပါတယ်အမေရိကန်အစိုးရကနေပြီးတော့အခုမြန်မာပြည်ကိုသူတို့ကနေပြီးတော့အာတတ်မှတ်ပြီးတော့အရေးယူရဲဆိုပေမဲ့လည်းသူတို့ပြောတဲ့အာမြန်မာနိုင်ငံသားဟောင်းနေဆိုတဲ့လူတွေအားလုံးမိဘကိုကျွန်တော်တို့အနေနဲ့လက်ခံထားပြီးဖြစ်ပါတယ်မြန်မာနိုင်ငံကိုလည်းပြန်ပြီးတော့ပို့နေပြီးတာဖြစ်ပါတယ်အားလုံးမိဘလို့ပြောတဲ့နေရာမှာလည်းတချို့ဟာတွေကတော့သူတို့ကနေပြီးတော့အမေရိကန်ဆိုးရအနေနဲ့ပြီးတဲ့စီးရင်ထဲမှာမလုံအချက်လက်မပြည့်စုံလို့ကျွန်တော်တို့အနေနဲ့ဆက်လက်မလုပ်နိုင်တာပဲရှိပါသေးတယ်
အဲ့တော့သူတို့တန်းမှာတော့ဒါနှောက်နေတာနိုင်ငံကူးဖို့စာဒိုကူမန့်ထုတ်မပေးတာဆိုပြီးတော့နှစ်ချက်ထောက်ပြထားပါလေရှင်အဲ့တော့ဟိုအရေးအတွက်ဘယ်လောက်ကြံလို့ပါလဲဟိုတတ်မှတ်ကြည့်ရှင
်အရေးအတွက်သူတို့ကနေပြီးတော့ပေးတာအခုလောလောဆယ်မှာဆိုလို့ရှိရင်သူတို့ကပေးတာတွေမှာ30တယောက်ရှိပါတယ်30တယောက်တည်းမှာဆိုလို့ရှိရင်အယောက်30ပဲတောင်ကျွန်တော်တို့ကနေပြီးတော့ကြီးသွားလဲမှာထုတ်ပေးပြီးဖြစ်ပါတယ်အဲ့ကြံတဲ့တယောက်ဆိုတာကလည်းသူတို့ကနာမည်ပေးတာပဲရှိပါသေးတယ်ကျွန်တော်တို့အချက်လက်တွေပါလေနဲ့ပတ်သက်ပြီးပြည်ပစုံလို့ကျွန်တော်တို့ပေးထားတာမရှိသေးပါဘူ
းတယောက်ထဲနဲ့သူတို့ကဒီလိုလုပ်တယ်ဆိုတဲ့သဘောပေါ့နော်တမ်မကြီ
းအဲ့ဒါကတော့သူတို့ဟိုအဲ့ဒီဝန်ကြီးဌာနကိုမေးကြည့်လိုက်မယ်ဆိုလို့ရှိရင်ပို့ပြီးတော့သိပါလိမ့်မယ
်
ကျွန်တော်တို့မှာရှိတဲ့အချက်လက်ကတော့သူတို့ပေးတဲ့စီးရင်တွေထဲမှာဟိုကအခုလောလောဆယ်အကုန်လုံးမိဘကိုကျွန်တော်တို့ပေးထားပြန်ပြီးတော့ခီးသွားလဲမှထုတ်ပေးသားပြီးဖြစ်ပါတယ်
အဲ့တော့ဒီလူတွေတဲကဗမာပြည်ကိုပြန်ရောက်သွားတဲ့လူတွေရောရှိပါပြီလားရှင်အမတ်ကြီ
း။ဟောကျွန်တော်ပြောရပြီးပါပြီ။အခုခီးတော့လက်မှတ်တွေအကုန်လုံးထုတ်ပေးပြီးဆိုကြတဲ့ကအဲ့ဒီလူတွေအများစုဟာဆိုလို့ရှိရင်ပြန်ရောက်ပြီးသားဖြစ်ပါတယ်။ကျန်တဲ့လူကတော့သူတို့အနေနဲ့ပြုတ်ဖို့ပို့ဖို့ကျန်တဲ့လူတွေသာဖြစ်ပါတယ
်။အမတ်ကြီးတို့အနေနဲ့ရောဘလို့တုံ့ပြန်သွားမလဲရှင်ဒီကိစ္စကို
။အမေရိကန်ဆိုရနဲ့ကျွန်တော်တို့ကလည်းတော့သူတို့နဲ့ဆက်လက်ပြီးတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။ပူပေါင်းဆောင်ရွက်တဲ့နေရာမှာဒီလူတွေကသူတို့မြန်မာပြည်ကိုမပြန်ခြင်းတဲ့လူတွေပဲအများစုဖြစ်ပါတယ်သူတို့မပြန်ခြင်းတဲ့လူတွေကိုတော့ကျွန်တော်တို့ကနေပြီးတော့မြန်မာနိုင်ငံသားဖြစ်ခဲ့တယ်မြန်မာပြည်မှာတချင်တော့နေခဲ့တယ်မြန်မာပြည်မှာမွေးဖွားခဲ့တဲ့လူဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေပြီးတော့ရှင်းရင်းစဲဥပဒေကိုတော့ကျွန်တော်တို့ကနေပြီးတော့ပြုပြင်ပြီးတော့သူတို့ကိုပြန်ပြီးတော့လက်ခံဖို့လုပ်နေတဲ့စီစဉ်ဖြစ်ပါတယ်
။တမတ်ကြီးကျေးဇူးအထူးတင်ပါတယ်ရှင
်။အမေရိကန်ရဲ့ပြည်နယ်တန်းခံရတဲ့မြန်မာနိုင်ငံသားတွေထက်ကပထမအတုပ်ကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံထားပြီးဖြစ်ပြီးဒုတိယအတုပ်ကိုစီစဉ်နေဆဲဖြစ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူက VOA ကိုပြောဆိုပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာ့ဘဏ်2ဥက္ကဋ္ဌရဲ့မြန်မာခီးစဉ်အကြောင်းတင်ပြပါရစေ။မြန်မာနိုင်ငံကို3ရက်ကြာခီးစဉ်လာရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာကမ္ဘာ့ဘဏ်2ဥက္ကဋ္ဌ Victoria Kwakwa ကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစီးပွားရေးနဲ့လူအသိုင်းအဝိုင်းကြားတဟဆာသဖြစ်ရေးစတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်ဆက်လက်အကူအညီပေးသွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစီးပွားရေးလူအတိုင်းဝန်ကြတာဆရာဖြစ်ဆက်တဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဆက်လက်အကူအညီပေးသွားဖို့အတွက်ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဒုတိယဥက္ကဋ္ဌဗစ်တိုးရီးယားကွာကွာကနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တောင်းဆန်းသူကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာပြည်ရန်ရေးတာဝန်ခံဦးကျော်စိုးနှင်းကပြောပါရစေ
။ရှေ့ဆက်ပြီးတော့မှဒီကမ္ဘာ့ဘဏ်ကပေးတဲ့ခွန်ရွေးကူညီပေးတဲ့အခါမှာဒီတိကအားလေဒီနိုင်ငံတော်သူကလည်းနိုင်ငံရေးကိုသူဦးစားပေးဆောင်နေတဲ့ကာလချုပ်တာကြောင့်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ ကွန်မြူရေးကူညီပေးသွားဖို့နောက်တစ်ခုကဒီတိုင်းရင်းသားဒေသတွေမှာဒီအထူးသဖြင့်ပြည်ပခဖြစ်ပွားမှုကိုခံစားရတဲ့ဒေသတွေမှာဒီစီးပွားရေးခွင့်လန်းတွေပေါ်ဆောင်နိုင်ဖို့အလုပ်ကိုင်ခွင့်လန်းတွေရနိုင်ဖို့နောက်တို့ဒီပညာရေးကျန်းမာရေးနောက်ဒီအခြေခံကြတဲ့ဒီလမ်းတရားဆိုတဲ့ဒီရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်ဒီစီမံကိန်းတွေကိုဦးစားပေးဆောင်ရွက်သွားဖို့ဆိုပြီးတော့အဓိကဆွေးနွေးခဲ့တာဖြစ်ပါတယ်
ကဘာပဲအနေနဲ့ရခိုင်ပြည်နယ်ပါဝင်ပြည်ပခဖြစ်ပွားမှုရဲ့အကျိုးဆက်ကိုခန်းစားနေရတဲ့ဒေသတွေမှာစီးပွားရေးအခွင့်အလမ်းကောင်းတွေဖော်ဆောင်နိုင်ဖို့လူမှုအတိုင်းဝိုင်းကြားတာဆရာဖြစ်နိုင်ရန်ဆက်လက်ကူညီသွားမယ်လို့လည်းကဘာပန်ဒုဥက္ကဋ္ဌကပြောပါတယ်ဆက်လက်ပြီးရခိုင်ပြည်နယ်အတွင်းပြည်နယ်ထူထောင်ရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ဒေါ်လာတန်100ပံ့ပိုးသွားမယ်လို့လည်းဦးကျော်စိုးလင်းကပြောပါတယ
်နောက်တစ်ခုကတော့ကျွန်တော်ရခိုင်နဲ့ပတ်သက်လို့လိုအပ်တဲ့ကူညီပေးရနေရမှာလေဒီအမေရိကန်ဒေါ်လာတန်100ရထားပါတယ်ဆိုတော့ဒီမှာလည်းဒီတိုင်းမှာကနားပြောခဲ့တယ်လို့ပဲဒီဒီကိုဖီအန်နန်ရဲ့ကော်မရှင်ကြံကြည့်ချက်ကိုကောင်းတဲ့ဘောမှာဖြစ်သေးဒီဒီကနေစီယာ UNDP ရိုးနဲ့လက်မှတ်ထိုးထားတဲ့ဒီ MOU အရာဆောင်ရွက်ရတဲ့ဒီလုပ်ငန်းတွေကောင်းတဲ့ပေါ်တဲ့အခါမှာဖြစ်သေးပါတော့လိုအပ်တဲ့နေရာမှာဟိုတုံးနိုင်ဖို့တဲ့ဒီဘန်နာကြီးကူညီအမေရိကန်ဒေါ်လာတန်100နဲ့ပြီးသွားဖို့ဆိုပြီးတော့မှကျွန်တော်တို့ဒီမှာဆွေးနွေးခဲ့တာဖြစ်ပါတယ်
ကမ္ဘာပန်ဟာမြန်မာနိုင်ငံအတွက်အရေးပါတဲ့ဖွံ့ဖြိုးရေးမိဖက်အဖွဲ့အစည်းတစ်ခုဖြစ်ပြီးယနေ့အချိန်အထိအစိုးရနဲ့ပုဂ္ဂလိကကဏ္ဍအသီးသီးမှကန်ဒေါ်လာ 3.3 ဘီလီယံနဲ့ညီမျှတဲ့ဖွံ့ဖြိုးရေးအကူအညီတွေပေးအပ်ထားတာပါအခြေခံကျန်းမာရေးဝန်ဆောင်မှုတွေမြင့်တင်နိုင်ရေးပညာရေးလဲစစ်တအားတိုးတက်မှုရရှိရေးတယ်လီဖုန်းဆက်သွယ်ရေးစိုက်ပျိုးရေးနဲ့ပုဂ္ဂလိကစီးပွားရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးကဏ္ဍအသီးသီးကိုလည်းကူညီပံ့ပိုးနေရလဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်စာဟင်တင်ပြတော့တာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင
်မြောက်လန်ဒေးစာချုပ်ဖွဲ့နေတိုးရဲ့ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲအစမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမဟာမိတ်ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဂျာမနီပေါ်လူသိရှင်ကြားအပြင်းထန်ဝေဖန်လိုက်ပါတယ်ရုရှားစွမ်းအင်ကုမ္ပဏီ Gazprom ကဂျာမနီပြည်ပိုင်နယ်ကိုဖျက်ပြီးတောင်ငွေပိုင်လိုင်းဖောက်လုပ်မဲ့အစီအစဉ်ကိုလက်ခံခဲ့တဲ့ပေါ်သမ္မတထရန့်ကဝေဖန်လိုက်တာလည်းဖြစ်ပါတယ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်တိုးမြင့်ကောက်ကံမှုအမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကဆွေးပြလိုက်တဲ့အတွက်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးကုန်သွယ်ရေးစစ်ပွဲပုံမပြင်းထန်လာမဲ့အလားအလာတွေလည်းကြီးထွားလာနေပါတယ်လက်ကန်ရေးလက်ဆွဲကားတာယာနဲ့ငါးအစုံအခွန်စစ်ချက်မဲ့တရုတ်သွင်းကုန်မျိုးစုံစင်းကိုတော့တရုတ်အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရောဘတ်လက်ဇင်စာကမနေ့နောက်ပိုင်းမှာပဲထုတ်ပြန်လိုက်တာပါအာဖဂန်နိုင်ငံရှိပိုင်းကပညာရေးဌာနရုံးခန်းတစ်ခုကိုလက်နက်အပြည့်စုံကိစ္စလာတဲ့အထူးခံဘုံကွယ်သမားနှူးဝင်ရောက်စီးနှင်းတက်ခတ်ရာကလူ12ဦးထက်မနည်းသေဆုံးသွားပါတယ်။နိုင်ငံရှိပိုင်းနန်ဂါပြည်နယ်မြို့တော်ဂျလာလာဘတ်ကရုံးခန်းထဲမှာရှိနေတဲ့ဝန်ထမ်းတွေကိုဒလက်ဆက်တက်ခတ်ခံခဲ့ရတာဖြစ်တဲ့အကြောင်းလဲကိုယ်တိုင်တွေ့မြင်ခဲ့သူတွေကပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်ကပြစ်ကတ်တွေနဲ့ပတ်သက်လို့သတင်းယူရင်ဖန်ဆီးခံခဲ့ကြရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှူးဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်ဆိုးတို့ကိုတရားစွဲဖို့တရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်အလွန်မင်းစိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးထုခုစရီကပြောဆိုလိုက်ကြပါတယ်။ဆွဆွဲချက်တွေအားလုံးရုပ်သိမ်းပြီးအမြန်ဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆရာကုလသမဂ္ဂလူ့ခွင့်ရေးထုခုစရီရန်ရင်လီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အကာအကွယ်ပေးရင်းနဲ့မြင့်တင်ရေးဆရာကုလသမဂ္ဂထုခုစရီဒေးဗစ်ကီတို့ကဒီနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ကြတာပါ။ရတဲ့တဲ့တော့နှူးကိုတော့အမြင့်ဆုံး1024နှစ်ထိကြာခံရနိုင်တဲ့1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်ချက်အုပ်ရီနဲ့အရေးယူဖို့တင်းလာနေမှာဆုံးဖြတ်ချက်ချခဲ့တာပါ
တင်းချင်းချက်ကိုကောင်းလင်းဦးကျင်းညာပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးဆက်ဖန်အင်ဂျင်နီယာကတော့ Skip Six ဖြစ်ပါတယ် View American တန်ရညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ58 kHz 9335နဲ့လမ်းလမ်းတရား90 kHz 5905ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.
From Washington, this is VOA.